ရန်ကုန်မြို့မှာနှစ်ရက်တာကျင်းပခဲ့တဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းလာရေးတွေးဆောင်ဆွေးနွေးပွဲဒုတိယနဲ့နောက်ဆုံးရက်မှာနိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီတရက်ကိုဖွဲ့စည်းတော့မယ်လို့ဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကကြေညာထုတ်ပြန်လိုက်ပါတယ်။ဒီကြောင့်ပြည်ဆောင်ကိုဆွေးနွေးခွဲပြီးတောက်ချာနေကရန်ကုန်မြို့ကုန်တယ်များနဲ့ဆက်မှုအသင်းချုပ် UMSCC မှာလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရန်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်ကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံရေးပါတီတရက်ပေါ်ထွန်းလာရေးအတွက်ကျောင်းသားကောင်းဆောင်ဟောင်းတွေနေပယ်တီးတီးကတက်တည်ပညာရှင်တွေနဲ့နိုင်ငံရေးကိုစိတ်ဝင်စားကြတဲ့အနေနဲ့ရရက်ကလူပုဂ္ဂိုလ်တွေဆွေးနွေးကြပြီးတဲ့နောက်နိုင်ငံရေးပါတီပြည်ညာရေးကော်မတီကိုဖွဲ့စည်းသွားမယ်လို့ပြောဆိုလိုက်တာပါ။ဒီပြည်ညာရေးကော်မတီမှာနိုင်ငံရေးလောကသားမကအတက်ပညာရှင်အသိပညာရှင်တွေပါဝင်ဖို့ကိုပါဖိတ်ခေါ်သွားမယ်လို့88မျိုးဆက်အုပ်ဖြစ်တဲ့ဦးသက်ထွန်းကပြောပါတယ
်။ပြည်ညာရေးကော်မတီရဲ့ဆိုရင်တော့ဒီအခြေခံအားဖြင့်အခုဒီစတင်ပြီးတော့ကျင်းပထုတ်ရှားကြတာကဒီကျောင်းသားမျိုးဆက်တွေလို့ပြောလို့ရတယ်။ဒါပေမဲ့နိုင်ငံရေးပါတီတွေကပေါ်ထွန်းလာဖို့ဆိုတဲ့ဥစ္စာကပြည်ညာရှင်တွေလိုအပ်ပါတယ်။နော်အထက်ပညာဝိဆိုင်ရာဒီပညာဝိဆိုင်ရာပညာရှင်တွေအကုန်လိုအပ်ပါတယ်။အဲဒီအတွက်လည်းစတင်ဆွေးနွေးပွဲလုပ်ဆောင်ရေးကလည်းဖိတ်ခေါ်ထားပါတယ်။ပါတီရဲ့ထူထောင်မှုတွေကိုအဲဒီပါတီရှင်တွေကိုဝင်ရောက်ပြီးတော့အကျဉ်းချုပ်ဖို့ဆွေးနွေးဖို့ဖိတ်ခေါ်မှာလည်းဖြစ်လို့ဒီပါတီမှာလည်းဝင်ရောက်ဆောင်ရွက်ဖို့ဖိတ်ခေါ်ထားပါတယ်။
ရန်ကုန်မြို့မှာမတ်လ30နဲ့31ရက်နေ့နှစ်ရက်တာလုပ်ခဲ့တဲ့ဒီဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးမူဝါဒနဲ့တိုင်းရင်းသားတန်းလူရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးရက်ဆက်စစ်ပတ်ဆက်ဆံရေးနိုင်ငံသားအခွင့်အရေးဒီမိုကရေစီနဲ့လူ့အခွင့်အရေးမျှတပြီးရှေ့ရှေ့တင်းတဲ့နဲ့ဖွံ့ဖြိုးတိုးတက်မှုလူမှုရေးနဲ့သဘောအပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုအပါအဝင်ကျမ်းမာအခွင့်အရေးတန်းလူရေးနဲ့အမျိုးသမီးနဲ့ကလေးသင်ငယ်အခွင့်အရေးတွေနဲ့ပတ်သက်လို့အကြံပြုချက်တွေကိုဆွေးနွေးခဲ့ကြတာပါ။ဒီစနေပွဲကနေအားလုံးပါဝင်နိုင်တဲ့နိုင်ငံရေးပါတီတရက်ကိုဖွဲ့စည်းသွားမယ်ဆိုတဲ့ဆုံးဖြတ်ချက်တရက်ကိုချလိုက်နိုင်တာပဲဖြစ်တယ်လို့88မျိုးဆက်အုပ်ဖြစ်တဲ့ဦးမင်းစရာကပြောပါတယ်
။ဒီဖြစ်ဆုံးစုဒီပွဲရဲ့အဓိကအောင်မြင်မှုရလဒ်ကဘာလဲဆိုတော့ကျွန်တော်ခုနကပြောခဲ့သလိုပါပဲ။ကျွန်တော်နိုင်ငံရေးပါတီတရက်ကိုဖွဲ့စည်းရမယ်ဆိုတဲ့ဆုံးဖြတ်ချက်တစ်ခုကိုချလိုက်နိုင်တဲ့အစီအစဉ်ကိုရောက်သွားတာပါ။
ဖွဲ့စည်းဖို့လုပ်နေကြတဲ့ဒီနိုင်ငံရေးပါတီမှာတိုင်းရင်းသားတန်းလူညီများရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံအစည်းအဝေးကြီးကလည်းအာယုံဆိုင်လှုပ်ဆောင်သွားမယ်လို့88မျိုးဆက်တူဖြစ်တဲ့ဦးကုတ်ကိုကြီးကပြောပါတယ်။ဒါအပြင်ဒီနိုင်ငံရေးပါတီကိုဘယ်လိုပုံဖွဲ့စည်းသွားမယ်ဆိုတဲ့အခြေခံစဉ်းစားချက်ကိုလည်းဦးကုတ်ကြီးကအခုလိုပြောပါတယ်။ဒီနို
င်ငံရေးပါတီကိုလိုလိုနေတာကဒါမျိုးဖြစ်မှာမဲ့နိုင်ငံရေးပါတီဟာပြတ်ဘူးတော်တော်မဟုတ်ဘူး။အခုလည်းအခုတော်တော်မဟုတ်ဘူးနော်။ကျွန်တော်ကျင်းပထတဲ့သူရှိနေတော့မှကျေကျေပြန့်တဲ့သဘောသားတွေရရှိပြီးတော့ကျွန်တော်ရဲ့နိုင်ငံရေးကျေးဇူးကိုကျွန်တော်စတင်မိတ်ဆက်တာဖြစ်တယ်လို့ကျွန်တော်ဒါလေးပြောပြချင်ပါတော့
ဒီဆွေးနွေးပွဲကိုဒေသအသီးသီးနေပယ်အသီးသီးမျိုးဆက်အသီးသီးကနိုင်ငံရေးကိုစိတ်ဝင်စားသူ900မိသားလောက်တက်ရောက်ခဲ့ကြပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြင်နောက်ထပ်ထိုင်းမှာအားကောင်းတဲ့နိုင်ငံရေးပါတီတရက်ထွက်ပေါ်လာဖို့လိုနေပြီလို့နိုင်ငံရေးစိတ်ဝင်စားသူတွေကမှာလေးလာတုံ့တက်သူတွေကပါပြောဆိုထားကြတာပါနိုင်ငံရေးပါတီဖွဲ့စည်းဖို့လက်ရှိလုပ်နေသူတွေထဲမှာ88လူတို့အရေးတော်ပုံအတွင်းထင်ရှားသူခေါင်းဆောင်တို့ဖြစ်တဲ့ဥပ္ပေါ်ဦးကောဦးမင်းကိုနိုင်ကိုတော့မတွေ့ရကြပါခင်ဗျာ